community this facility garden ဖွင့်လှစ်ထားတဲ့ပြည်နယ်နယ်တိုင်းဒေသအသီးသီးကအခြေခံပညာကျောင်းတွေကိုပညာရေးဝန်ကြီးဌာနဆီပြန်အနှံ့ဖို့ထုတ်ပြန်ပြီးတဲ့နောက်တချို့ကျောင်းတွေမှာဖွင့်လှစ်ထားတဲ့ fiber clinic တွေရဲ့အခြေအနေကိုပြောပြသွားပါမယ်ကျွန်မစုစုပါအခုဇူလိုင်လလယ်လောက်မှာအခြေခံပညာကျောင်းတွေပြန်ဖွင့်နိုင်မှုအတွက်ပြင်ဆင်မှုတစ်ခုအနေနဲ့ COVID-19 ရောဂါပိုးရှိမရှိစောင့်ကြည့်ရေးစင်တာတွေအထက်တန်းကျောင်းတွေမှာဖွင့်ထားတာကိုပြန်လည်အနှံ့ဖို့အတွက်ညွှန်ကြားလာတာဖြစ်ပါတယ်ပြည်နယ်နယ်တိုင်းဒေသအသီးသီးမှာ community based facility quarantine အတွက်အသုံးပြုခွင့်ပေးထားတဲ့အခြေခံပညာကျောင်းပေါင်း 6,000 ကျော်အထိရှိတယ်လို့သိရပါတယ်။ဇူလိုင်လအတွင်းမှာကျောင်းတွေပြန်ဖွင့်မှာဖြစ်လို့အသုံးပြုခွင့်ပေးထားတဲ့ဒီကျောင်းတွေကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့အညီပိုသက်စီဖြန့်ပြီးဇွန်လ15ရက်နေ့နောက်ဆုံးနောက်အနှံ့ဖို့ကိုထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ထုတ်ပြန်ချက်ထဲမှာ quarantine ဖွင့်လှစ်ဖို့ခွင့်ပြုထားတဲ့ကျောင်းတွေကိုပြန်လည်အနှံ့ရမယ်လို့ဖော်ပြထားပေမယ့်ရန်ကုန်မြို့ကကျောင်းတချို့မှာအခမဲ့ဖြားနာကူစီကံတွေဖွင့်လှစ်ထားတာတွေလည်းရှိနေလို့အဲ့ဒီ fiber clinic တွေကိုတော့ဘလို့ညွှန်ကြားချက်ပေးမလဲဆိုတာမသိရသေးပါဘူး။သက်ဆိုင်ရာမျိုးတွေကအုပ်ချုပ်သူတွေရဲ့ညွှန်ကြားချက်နဲ့အညီအထက်တန်းကျောင်းတွေမှာဖွင့်လှစ်ထားတဲ့အခမဲ့ဖြားနာကူစီကံတွေကိုတော့ဒီကိစ္စနဲ့ပတ်သက်ပြီးအကြောင်းကြားတာမျိုးမရှိသေးဘူးလို့ဗိုလ်တထောင်မျိုးနယ်ဖြားနာကူစီကံတာဝန်ခံဒေါက်တာနေမင်းထက်က VOE ကိုပြောပါရစေ
။ကျောင်းအုပ်နယ်တော့မနေရတော့တွေ့တယ်ပူဆောင်ဆောက်ကျောင်းအုပ်နယ်တော့ကျွန်တော်တို့ကတော့ဘာမှမပြောသေးဘူးပေါ့နော်။ပြီးတော့ကျွန်တော်တို့လက်ရှိကတော့ဒီမေလာပိုင်းကုန်ထီပဲပေါ့နော်။ကျောင်းမှာဖွင့်တဲ့ဟာတွေကငကိုတွေကမေလာပိုင်းကုန်ထီပဲမာစတာပလန်ဆွဲထားတယ်။ကျောင်းမဖွင့်မချင်းကိုလုပ်မယ်လို့လည်းဆွဲထားတယ်။တက်ဆိုင်ရာကနေရောကျွန်တော်တို့ကိုဒီမျိုးနဲ့ထွေအုပ်လို့ကျောင်းအုပ်လို့ပေါ့နော်။ဘာမှတော့ထွေထွေတူတူပြောထားတာအခုချိန်ကြီးမရှိသေးပါဘူ
း။ကျောင်းတွေပြန်ဖွင့်မှာဖြစ်လို့စည်းကမ်းဖွင့်ထားတဲ့နေရာတွေကိုပြန်ပေးရမယ်ဆိုရင်လည်းအဲ့ဒီမျိုးနယ်မှာရှိတဲ့ကျန်တဲ့နေရာတွေမှာဆက်ပြီးဖွင့်လှစ်သွားနိုင်မှုအတွက်ညှိနှိုင်းသွားမယ်လို့သိရပါတယ်။ကိုဗစ်ကရောဂါကိုကာဝေးထိ ंछ ုံနေတဲ့အချိန်မှာစေယုံစည်းကမ်းတွေမှာဘလူလာအပ်တဲ့လူစုလူဝေးဖြစ်တာမျိုးကိုရှော့ချပြီးဒီရောဂါပြန့်နှံ့မှုကိုထိ ंछ ုံနိုင်မှုအတွက်အထောက်အကူပြုနေတဲ့ဒီဖြာနာကူစည်းကမ်းတွေမှာရောဂါကာဝေးရင်းနဲ့ပတ်သက်ပြီးလှုပ်ဆောင်ထားတဲ့ဆောင်ရွက်ချက်တွေကိုလည်းဒေါက်တာနေမင်းထက်ကအခုလိုပြောပါရစေ
။ပညာရေးကလည်းသိနေတာမှန်ပါတယ်။ဒါပေမဲ့ကျွန်တော်တို့က fiber clinic မှာဒီအကောင်လုံးရဲ့ protocol ရာလူနာတယောက်ထိုင်ပြီးတိုင်းထိုင်နေလို့ကျွန်တော်တို့ကအရက်ပြန်နေတဲ့အချိန်တွေဒီဝါရင်နောက်စေကမ်းပိတ်ပြီးတိုင်းကျွန်တော်တို့ကသူကရဘကိုရိုက်တင်နဲ့ဖြန်းပါတယ
်အသုံးပြုခွင့်ပေးထားတဲ့ကျောင်းတွေကိုပိုသက်စေဖြန်းပြီးပြန်ရမှာကျောင်းမဖွင့်ခင်ကလေးတွေနဲ့ဆရာဆရာမတွေကိုပြန်လျှော်ပြီးသုံးနိုင်တဲ့ mask တွေကိုတယောက်ကိုအနည်းဆုံးနှစ်ခုစီဝေပေးဖို့နဲ့မျက်နှာကားတွေကိုလည်းပေးနိုင်ဖို့ဆောင်ရွက်နေတယ်လို့အခြေခံပညာဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကပြောပါတယ်ကျောင်းတွေမှာအဖျားတိုင်းကိရိယာတွေကိုပါပေးထားပြီး social distancing ကိုကျောင်းရံထဲနဲ့ ferry ကားတွေပေါ်မှာပါဆောင်ရွက်နိုင်ဖို့စီစဉ်နေတယ်လို့သိရပါတယ်ကိုဗစ်ကာလမှာအခြေခံပညာကျောင်းတွေကိုပြန်ဖွင့်နိုင်မှုအတွက်ဆောင်ရွက်ထားတဲ့အသေးစိတ်အချက်တွေကိုထုတ်ပြန်ပေးသွားမယ်လို့လည်းဦးကိုလေးဝင်းကဆက်ပြောပါတယ်
။ Mask တက်စင်းလဲကလေးရတစ်ချိန်မှ Mask တက်ထားလို့မရဘူး။အဲသူ့ကိုဥမာ45မိနစ်တက်ပြီးဒီချိန်ဒါဖွင့်ပြီးတော့လွတ်လွတ်လပ်လပ်တန့်ချင်းနဲ့လူကိုချွေးအောင်လဲဆိုတာမျိုးလဲလို့ရမယ်ကျွန်တော်တို့။နောက်တစ်ခုကတော့ကျွန်တော်လက်စည်းရဲဆိုပါဆိုလက်စည်းမျိုးတွေလဲကျောင်းနေမှာလဲဒီဟင်းဝချင်းဒီဆက်ဆက်လက်ဒီကတော့လုပ်ပြီးကိုကြလည်းပဲဒါရီလည်းကုန်စီနေတယ်။အဲတော့ကျောင်းတွေမဖွင့်ရင်မဆရာဆရာမတွေကလည်းပဲကျမကြီးဆက်စီးတာတွေပဲလည်းလုပ်ဖို့ကြည့်ရင်ကြည့်တယ
်။အခမဲ့ဖြာနာကူစီကံတွေကိုရန်ကုန်မြို့မှာတော့မြို့နယ်18ခုမှာဖွင့်လှစ်ထားပြီးထပ်တိုးဖွင့်လှစ်သွားဖို့ကိုလည်းဆောင်ရွက်နေတယ်လို့သိရပါတယ်။ရန်ကုန်မြို့အပြင်မန္တလေးမြို့နဲ့တခြားဒေသတွေမှာလည်းအဲ့ဒီစီကံတွေကိုဖွင့်လှစ်နိုင်မှုအတွက်စေတနာရှင်လှူအားပေးဆရာဝန်တွေနဲ့အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေတယ်လို့ဆိုပါတယ်။ကျမိုင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိတခွဲတီပြူလူနာပေါင်း182ဦးရှိခဲ့ပြီးအဲ့ဒီတွေကတိုက်ဆုံသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ84ဦးအထိရှိထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။